ယူကရိန်းမြို့တော်ခီယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစနေနေ့အထိပောက်ကွဲသံတွေတနတ်သံတွေစုညာနေပါတယ်။မြို့တော်ခီယက်ကိုထိန်းချုပ်နိုင်ရေးနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်။ဒါ့အပြင်အခြားမြို့ကြီးနှစ်ခုမှာလည်းရုရှားတပ်တွေထိုးစစ်ဆင်နေပြီးယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်
။ Всім доброго ранку, українці. Зараз в мережі дуже багато з'явилось фейкової інформації, що немов я закликаю.
ယူရောခီယက်ဟာယူကရိန်းရဲ့လက်ထံမှာပဲဆက်ရှိနေပြီးရုရှားတင်ကားတွေကိုပြန်လည်တိုက်ထုတ်နိုင်ခဲ့တယ်လို့ကီယက်မြို့တော်ရဲ့လမ်းမပေါ်တနေရာကနေဗီဒီယိုနဲ့ယူကရိန်းသမ္မတဗလိုဒီမာဇီလင်စကီးကစနေနေ့မှာပြောဆိုခဲ့တာပါအခြေအနေတွေကိုလေ့လာမိသလောက်ယူကရိန်းရဲ့ခံစစ်ဟာအလားအလာကောင်းနေကြောင်းနဲ့ရုရှားတွေပျော်လင့်တာထက်ပိုကောင်းနေတယ်လို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောဆိုပါတယ်ပြီးခဲ့တဲ့တောက်ကြနေ့တော့ယူကရိန်းကိုနောက်ထပ်အမေရိကန်ဒေါ်လာတန်း350ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုခဲ့ပြီးပါတယ်စစ်ပွဲအတွင်းယူကရိန်းဘက်ကကလေးသုံးအပါအဝင်198ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်ဒီသေဆုံးမှုတွေကအရသားတွေကြီးပဲလားဆိုတာကိုတော့သေချာမသိရသေးပါဘူးရုရှားဘက်ကသေဆုံးတဲ့စစ်သား1000ကျော်သွားပြီလို့ယူကရိန်းဘက်ကပြောပါတယ်ဒါပေမဲ့ရုရှားဘက်ကတော့တိကျတဲ့ဒဏ်ရာရရှိမှုသေဆုံးမှုစည်းရင်းကိုထုတ်ပြန်ခြင်းမရှိပါဘူး